ပြင်သစ်နိုင်ငံမှာနှစ်ရက်ကြာတရားဝင်အလဲပတ်ရောက်ရှိနေတဲ့သမ္မတဦးသိန်းစိန်ဟာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စ၊ပညာရေးနဲ့တခြားကဏ္ဍတွေမှာအကူအညီပေးမဲ့ကိစ္စနဲ့ယင်းနှိမ့်မြောက်နှံမှုဆိုင်ရာကိစ္စရပ်တွေကိုပြင်သစ်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့သမ္မတနဲ့အတူဒီခီးစဉ်ကိုလိုက်ပါသွားတဲ့ပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်ကပြောပါရယ်။သမ္မတဦးသိန်းစိန်နဲ့ပြင်သစ်သမ္မတ Francois Hollande တို့မနေ့ကတွေ့ဆုံခဲ့တဲ့အချိန်အဲ့ဒီလိုဆွေးနွေးခဲ့ကြတာဖြစ်ပါရယ်။သမ္မတဦးသိန်းစိန်ရဲ့ပြင်သစ်နိုင်ငံခီးစဉ်နောက်ဆုံးအခြေအနေတွေကိုတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါ။သမရအောင်သိန်းစင်ဟာသူ့ရဲ့ပြင်သစ်နိုင်ငံခီးစဉ်ကိုမနေ့ကပုတ်ထုနေမှာတရားဝင်စတယ်လို့ပြောရမှာဖြစ်ပါတယ်။မနေ့ကညနေပိုင်းပြင်သစ်သမရဖန်ဆွာအိုလန်းနဲ့တွေ့ဆုံစဉ်အကြောင်းအရာလေးခုကိုအဓိကထားဆွေးနွေးပြခဲ့တယ်လို့သမရနဲ့အတူဒီခီးစဉ်မှာလိုက်ပါသွားတဲ့ပြောခွင့်ရပုဂ္ဂိုလ်ဦးရဲထွတ်က VOE ကိုပြောပါတယ
်။ဒီကတော့ပထမဆုံးတစ်ခုကတော့ကျွန်တော်တို့နိုင်ငံမှာလက်ရှိဆောင်ရွက်လို့နေတဲ့သူ့ရဲ့ကြောင်းလိုက်လုပ်ငန်းတွေပေါ့နော်။အဲ့ဒါကြီးရဲ့ကျွန်တော်ရထားတဲ့အောင်မြင်မှုတွေနောက်တစ်ခါကျွန်တော်တို့ရင်ဆိုင်ရတဲ့စင်ခေါ်မှုပေါ့ဒီကိစ္စတွေနဲ့စင်ခေါ်မှုကိုကြော်ရအောင်လို့ပူအောင်ဆောင်နိုင်မယ့်အလားအလာလေးကျွန်တော်ဆွေးနွေးပြပါတယ်ဒုတိယအဥစားပေးဆွေးနွေးတာကျွန်တော်ပညာရေးကဏ္ဍနှင့်ဒီအတွက်မြန်မာနိုင်ငံကပညာတော်ကိုဆီလုပ်ခွင့်ရဖို့နောက်ကမြန်မာနိုင်ငံမှာရှိတဲ့ဒီအင်ဂျင်နီယာတို့ကွန်ပျူတာတက်ဖို့လို့ဟာမျိုးတွေမှာလာလို့မှဘိုးဘိုးမှအကူအညီပေးဖို့ရင်းချင်းမှုဖလှယ်ရေးကိစ္စကျွန်တော်ပြောပါတယ်နောက်ဒုက္ခအနေနဲ့ကတော့ကျွန်တော်တို့ဒီမှာရှိတဲ့မီဒီယာအခုပြင်ပစိုးရတာကကျွန်တော်တို့ဒီမှာဒီကနေ့နိုင်ပြင်းနေရှိတယ်။အဲ့ဒီစီစဉ်မျိုးတိုးချဲ့ပြီးတော့မှပြေးနိုင်မှုကိစ္စကျွန်တော်ပြောပါတယ
်။သမရဦးသိန်းစင်ရဲ့ဒီခီးစဉ်ဟာစီးပွားရေးရင်းနှီးမြှုပ်နှံမှုစတဲ့ကိစ္စတွေကိုအဓိကထားဆွေးနွေးကြလိမ့်မယ်လို့မြမအရေးလေ့လာသူတွေကတွက်ဆထားကြတဲ့အတိုင်းပဲမနေ့ကမနေ့ပိုင်းမှာပြင်သစ်နိုင်ငံကစီးပွားရေးကုမ္ပဏီကြီး40ကျော်ကကိုယ်စားလှယ်တွေနဲ့အရင်ဆုံးတွေ့ဆုံခဲ့တာဖြစ်ပါတယ်။မနေ့ကအဓိကတွေ့ဆုံဆွေးနွေးမှု၃ခုပြုလုပ်ခဲ့တာမှာရင်းနှီးမြှုပ်နှံမှုဆိုင်တဲ့ကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့ကြတယ်ဆိုတာကိုလည်းဦးရဲထွတ်ကပြောပါတယ်။
သမားနဲ့တွေ့တဲ့ချိန်မှာဝန်ကြီးနဲ့တွေ့တဲ့ချိန်မှာရောနောက်စီးပွားရေးဆောင်ရမ်းရှင်နဲ့တွေ့တဲ့ချိန်မှာကျွန်တော်ကမှအမတ်တကောကျွန်တော်ဒီခုစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလိုအပ်တဲ့ကျွန်တော်တို့နိုင်ငံရေးတင်းကြပ်မှုရှိနေပြီ။နှစ်ကကျွန်တော်တို့လိုအခြေခံဒုဝါချက်ဖြစ်တဲ့နိုင်ငံကစာမီရဲ့ရင်းနှီးမြှုပ်နှံမှုဥပဒေရှိနေပြီ။နောက်တစ်ခါရင်းနှီးမြှုပ်နှံမှုဥပဒေကိုတာစီချစ်စေခဲ့တဲ့ပိတ်ဆို့တာစီမှုတွေလည်းမရှိတော့ဘူး။ဒါမှမဟုတ်ဒီကျင်းစ်ကုမ္ပဏီနဲ့ခုနတော့ပြောတဲ့ကဏ္ဍအပေါင်းစုံမှာလာရောက်ရင်းနှီးမြှုပ်နှံမှုရင်းနှီးမြှုပ်နှံတဲ့ခါမှာလေလူ့စာဝင်ပြီးတဲ့ social reform ရှိတဲ့ရင်းနှီးမြှုပ်နှံမှုဖြစ်ဖို့အဝင်းထိတ်ထိတ်ရိုးတဲ့စောင်းနိုင်တဲ့ရင်းနှီးမြှုပ်နှံမှုဖြစ်ဖို့ဒီကိစ္စကိုကျွန်တော်တို့အတော်လေးသေးသေးဆွေးနွေးကြပါတယ်။အခုမှတော့ကျွန်တော်တို့ကဥပဆောင်မဲ့ဌာနတွေကိုသဘောတူတယ်။ပြီးရင်အဲဒီဌာနလိုက်ကျွန်တော်တို့စာဝင်ရှိတဲ့သူတွေပေါ့နော်ကျွန်တော်ကတာဝန်ရှိသူတွေမှရှိသူတွေအသေးသေးပြန်ကြည့်မယ်။တော့ဆိုတော့ကျွန်တော်တို့အဲ့လောက်ပဲကျွန်တော်သိတယ
်။သမရဦးသိစင်ရဲ့ Britain နိုင်ငံခီးစဉ်အတွင်းမှာတော့ဗြိတိန်ကနေမြန်မာနိုင်ငံကိုအထောက်ပံ့အကူအညီပေးမဲ့ကဏ္ဍတွေနဲ့ငွေကြေးပမာဏတွေကိုထုတ်ဖော်ပြောဆိုခဲ့တာမျိုးရှိပေမဲ့ပြင်သစ်ခီးစဉ်မှာတော့အဲ့ဒီလိုငွေကြေးပမာဏနဲ့ထုတ်ဖော်ပြောဆိုတာမျိုးတော့မတွေ့ရပါဘူး။ဒါပေမဲ့ပြင်သစ်နိုင်ငံအနေနဲ့မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးကဏ္ဍတွေကိုတနည်းအားဖြင့်အထောက်အကူပြုစေမဲ့ယင်းနှိမ့်မြုံနှံမှုတွေတိုးချဲ့လှုံ့ဆော်တာအပြင်တခြားအကူအညီပေးမဲ့အစီအစဉ်တွေကိုတော့ဂတိပြုခဲ့တယ်လို့ဦးရဲထွတ်ကပြောပါတယ်။
ဒီဘက်ကဒါနိုင်ငံတော်ကတော့တော့နောက်ဦးကြီးချုပ်ကစီးပွားရေးဝန်ကြီးနေရောကသူတို့ဒါယင်းနှိမ့်မြုံနှံမှုတွေဆန္ဒရှိတယ်။အဲ့ဒါပြီးခဲ့တဲ့ကျွန်တော်တို့ဆက်တော်ကြီးတင်လာတော့လည်းပြည်နှစ်ကုမ္ပဏီဝန်တန်ခဲ့တယ်။နောက်ပါလေကျွန်တော်တို့သူတို့မနက်ကောင်ယင်းနှိမ့်မြုံနှံမှုကိစ္စရေးဖို့စိတ်ဝင်စားတယ်။ပြီးရင်ခုနလိုတမန်ကြီးတောင်းဆိုတဲ့လူသားချင်းမျိုးကွန်ပျူတာကိစ္စတွေမှာလည်းသူတို့အဝိုင်းဝန်းကူညီပေးနေတယ်။ပညာရေးလိုကိစ္စမျိုးတွေပေါ့နော်။ဒါကြောင့်သူအခိုင်အမာကတိကူပြုပါလေ။အဲဒီလာကုံတော့မှဆိုရင်တော့ပြင်သစ်ကဒီဒီဘွေနဲ့ဆိုင်နေဝင်ကြီးပြောကဥဆောင်ဘုရမနောက်ထပ်ကိုယ်စားလှယ်ဖွဲ့တယောက်တည်းမှာနိုင်ငံလာဖို့ရှိပါတ
ယ်။တမရောက်သိင်းစင်နဲ့ကိုယ်စားလှယ်ဖွဲ့ဟာဒီကနေ့မနေ့ပိုင်းမှာတော့ပြင်သစ်အစိုးရဘက်ကတာဝန်ရှိသူတွေနဲ့တရားဝင်တွေ့ဆုံဆွေးနွေးတာမျိုးမရှိဘဲမနေ့ပိုင်းက Vasil Nando ကိုတွားရောက်လည်ပတ်တာ Luf ပြတဲ့ကိုတွားရောက်လည်လာတာတွေပြုလုပ်ခဲ့တယ်လို့ဦးရထွတ်ကပြောပါတယ်။ညနေပိုင်းမှာတော့ပြင်သစ်သတင်းမီဒီယာတွေနဲ့တွေ့ဆုံဆွေးနွေးတာတွေအပြင်မြန်မာနိုင်ငံမှာစစ်အစိုးရလက်ထက်ကတည်းကယင်းနှိမ့်မြုံနံမှုတွေလာရောက်လုပ်ကိုင်နေတဲ့တိုတဲရင်နံကုမ္ပဏီကတာဝန်ရှိသူတွေနဲ့တွေ့ဆုံမှုရှိတယ်လို့ပြောပါတယ်။မနေ့ပြန်တောက်ကြနေမနေ့ပိုင်းမှာတော့တွေ့ဆုံဆွေးနွေးမှုတချို့ပြုလုပ်ဖို့စီစဉ်ထားတယ်လို့လည်းဦးရထွတ်ကပြောပါတယ်။သမရဦးသိန်းစင်ရဲ့ပြင်သစ်နိုင်ငံခီးစဉ်တွင်မြန်မာနိုင်ငံမှာဆက်လက်ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေရပ်တန့်ဖို့အပြစ်အခရဆဲဖို့နဲ့ဖမ်းဆီးထိန်းသိမ်းခံထားရတဲ့နိုင်ငံရေးအကျဉ်းသားတွေလွတ်ပေးဖို့တို့အတွက်မြန်မာအရေးတက်ကြွလှုပ်ရှားသူတွေနဲ့လူခွင့်ရေးအဖွဲ့တွေကကန့်ကွက်ဆန္ဒပြနေကြပါတယ်ခင်ဗျာ။